Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းတွေကတော့ကချင်ရှမ်းနဲ့ကယားပြည်နယ်တွေကစစ်တေးစစ်ဆောင်စခန်းတွေထဲမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေပိုပြင်းထန်လာနေလို့ဒုက္ခသည်တွေကိုတီးခြားခွဲကန့်သတ်နေထိုင်ခိုင်းနေရပါတယ
်တက်အပြင်ထွက်ခိုင်းပေါ်လော့ကဒေါင်းလိုမျိုးအဲ့မှာပဲတက်ဆိုင်ရဆရာဆရာတွေနဲ့ကျွန်တော်တို့အမှပဲအတူတူပြည်သူစောင့်ချောက်အပြင်လည်းမထွက်ခိုင်းလော့ကဒေါင်းပုံစံကတ်တက်ချထားတာပေါ့
ပမောခရိုင်နှစ်ချင်းခရိုင်လူမှုဖွံ့ဖြိုးရေးဌာနရဲ့တာဝန်ခံဦးထိန်မန်တော်ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်စကိုင်းတိုင်းဘက်မှာတော့စစ်တပ်ရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖက်ကဘုံခွဲတိုက်ခိုက်တယ်လို့ဆိုပေမဲ့စစ်ကောင်စီဘက်ကညှင်းထားပါတယ်မကွေးတိုင်းလွတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်တဦးကိုရဲကဖမ်းပြီးတော့ပခုတ်ကူအကျဉ်းထောင်မှာစစ်ဆေးနေပါတယ်ကိုဗစ်ကာလမှာတော့ထိုင်းမြန်မာနယ်စပ်ကနေခိုးဝင်လာတဲ့လူတောင်းနဲ့ချီထဲမှာတော့မြန်မာအများစုပါဝင်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန်းနာတွေဖြစ်တဲ့အမျိုးသမီးခန်းနာတူတာဆောင်လေအမေရိကန်တခွင်နဲ့စိတ်ပန်နဲ့နီးပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မခွာညိုတို့ကတင်ညာပေးကြပါလိမ့်မယ်ရှင
်မြန်မာစစ်ကောင်းဆောင်ဟောင်းအငင်းသားဗိုလ်ချုပ်မူတီတန်းရှေဟာကိုဗစ် -19 ရောဂါကူးစက်ခံရပြီးတော့စစ်ဆေးရုံတင်ထားတယ်လို့တာဝန်ရှိသူတဦးကိုကူးကားပြီးတော့ AP သတင်းတပုတ်မှာဖော်ပြထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွင်ကနေပြီးတော့တိုက်ချောင်းတက်မတော့ဆေးရုံမှာဦးတန်းရှေတက်ရောက်နေတာဖြစ်ပြီးသူနဲ့အတူဇနီးဖြစ်သူဒေါ်ချိုင်ချိုင်လည်းပါဝင်တယ်လို့အမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြာသပတေးနေ့မှာပြောပါတယ်အသက်88နှစ်ရှိဖြစ်တဲ့ဦးတန်းရှေရဲ့ရောဂါဘယ်လောက်ထိပြင်းထန်နေဆိုတာမသိရပေမဲ့အခုအခါမှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့အမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်းရိုက်တာသတင်းမှလည်းရေးထားပြီးတော့ဆေးရုံမှာနောက်ထပ်သတင်းနှစ်ပတ်လောက်ဆက်ပြီးနေရမယ်လို့ခန့်မှန်းရကြောင်းပြောပါတယ်။ဦးတန်းရွှေနဲ့ဇနီးဒေါ်ချိုင်ချိုင်တို့နှစ်ယောက်လုံးကိုဆေးရုံက VIP အရေးကြီးပုဂ္ဂိုလ်ဆောင်မှကုသပေးနေပြီးတော့လုံခြုံရေးတင်းကျပ်ထားတယ်လို့လည်းအမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတယောက်ကပြောပါတယ်။COVID-19 တတိယလိုင်းအတွင်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်အပြင်းထန်ရင်ဆိုင်နေရတာဖြစ်ပြီးတော့အကြမ်းမဖက်အာဏာပီဆိုင်ရေး CDM လှုပ်ရှားမှုမှာစေဝန်နှန်းတွေပါဝင်နေတာကြောင့်ကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျူဖျဲဖြစ်နေတာပါ။ဦးသားရွှေရ1992ကနေ2012ခုနှစ်အထိအုပ်ချုပ်ခဲ့တာဖြစ်ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်တိုက်ခိုက်နိုင်ငံရေးသမားတွေကိုရေးရဲဆက်ဆက်ဖမ်းဆီးနှိမ်နင်းခဲ့သလိုတိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ဆန္ဒပြတက္ကသိုလ်ကျောင်းသားတွေနဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းရဟန်းသံဃာတွေကိုပါပြစ်ခတ်နှိမ်နင်းဖို့အမိန့်ပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဒီနှစ် COVID-19 ရောဂါပိုးတွေ့ရှိသူ3456ယောက်နဲ့သေဆုံးသူ112ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာ13022ခုကိုစစ်ဆေးခဲ့တာမှာအဲ့လိုတွေ့ရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိမှုပမာဏရဲ့26.54 ရာခိုင်နှုန်းဖြစ်ပြီးသေဆုံးမှုပမာဏကတော့3.93ညနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း34,800ကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်းက12,869ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှယောဂသက်သာပျောက်ကင်းပြီးတော့ဆေးရုံကဆင်းသူ3,149ယောက်ရှိပြီးယောဂသက်သာပျောက်ကင်းသူစုစုပေါင်း26,392ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာဒေါခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာပြောထားပါတယ်။ယောဂကူးစက်မှုနဲ့တည်ဆုံးမှုတွေထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကတော့ဒီကမ္ဘာကျန်းမာရေးအဖွဲ့ကအတိအမှတ်ပြုထားတဲ့ရေသွေးကောင်းမွန်တဲ့ကာကွယ်ဆေးတွေဝယ်ယူပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်ဆောင်နေကြောင်းဒါပေမဲ့ဈေးကွက်အတွင်းမှာကာကွယ်ဆေးအတုတွေအင်တာနက်အွန်လိုင်းကနေတဆင့်ရောင်းချတာတွေရှိနေတာကြောင့်အဲ့ဒီဆေးတွေကရောဂါကာကွယ်ဖို့အန္တရာယ်ရှိနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကတရားဝင်အတိအမှတ်ပြုထားတဲ့ကာကွယ်ဆေးတွေကိုထိုးကြဖို့ကိုလည်းဒီနေ့မှထုတ်ပြန်ထားပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြုံရတဲ့မြန်မာနိုင်ငံမှာစာသင်ကျောင်းတွေကိုနောက်ထပ်သတင်းပတ်တစ်ပတ်ဆက်ပိတ်ထားဖို့ကိုမနေ့ကပဲကြေညာခဲ့ပါတယ်။ဒါပြင်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာလက်လောဖြစ်နေတဲ့ COVID-19 တတိယလိုင်းကြောင့်မလို့အပဲအပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကအနည်းဆုံး130ရှိသွားပြီဖြစ်ပြီးတော့ဆိုရရုံပိတ်ရက်ကိုလည်းလာမယ့်ဩဂတ်လ22ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်ကြောင်းထပ်မံထုတ်ပြန်ထားပါရခင်ဗျာ COVID-19 ကရောဂါကာလအတွင်းမြန်မာနိုင်ငံမှာအသက်ဆုံးရှုံးသွားကြတဲ့မြန်မာပြည်သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းအမေရိကန်အသံမကြီး Thomas Alvider ကပြောကြားလိုက်ပါတယ်။အမေရိကန်တန်ယုံကဒီနေ့နေသွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူ့အနေနဲ့အမေရိကန်တန်ယုံကိုစားဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မကြီးကပြောလိုက်တာပါ။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ပို့ပြီးတော့စိုးရွားလာနေတဲ့ကရောဂါကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအကူအညီပေးနိုင်ဖို့အတွက်ကြိုးပမ်းအားထုတ်နေသလိုမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ရှိလာရေးအတွက်လည်းတနိဌာအခိုင်အမာချမှတ်ထားတယ်လို့အဲ့ဒီထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကာယောဂါစတင်ဖြစ်ပွားခြင်းကစလို့မြန်မာပြည်သူတွေအတွက်ကာယောဂါနဲ့ပတ်သက်တဲ့အကူအညီဒေါ်လာ30ကျော်ဖို့ပေးထားပြီးဖြစ်သလိုလူနည်းစုတိုင်းရင်းသားတွေအပါအဝင်ကာယောဂါအတွက်အကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အခြေခံကျန်းမာရေးအဖွဲ့အစည်းတွေကိုလည်းအကူအညီပံ့ပိုးပေးခဲ့တယ်လို့ပြောပါတယ်။ဒါပြင်မြန်မာပြည်သူလူထုကိုအကူအညီပေးနိုင်ဖို့အတွက်ကမ္ဘာလုံးဆိုင်ရာရန်ပုံငွေအဖွဲ့ Global Fund နဲ့ဂါဘီအဖွဲ့ပါဝင်နိုင်ငံတကာမိတ်ဖက်အဖွဲ့အစည်းတွေနဲ့ရန်ပုံငွေတွေကိုတည်တည်သသာဆက်လက်ကူညီပံ့ပိုးနေတယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာတန်း90ကျော်ထောက်ပံ့ကူညီသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီး Linda Thomas Greenfield ကကြေညာခဲ့ပါရယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးတော့ဒီနေ့မှလည်းရန်ကုန်မန္တလေးအဖွဲ့ဝင်နိုင်ငံတော်ကမြို့တချို့မှာစစ်အာဏာရှင်စနစ်ဖြုတ်ချရေးလူမှုဆန္ဒပြသပိတ်တွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။မန္တလေးမှာတော့ဒီနေ့ဘာသာပေါင်းစုံပါဝင်တဲ့သပိတ်စစ်ကြောင်းကလူငယ်တွေကြီးတက်ဆန္ဒပြခဲ့ကြပြီးတော့ဒေါအောင်ဆန်းစုကြည်ပါဝင်ဖမ်းဆီးထားတဲ့သူတွေပြန်လွတ်ပေးရေးဆုတောင်းခဲ့ကြပါတယ
်။
ဒါပြင်လူမှုသပိတ်စစ်ကြောင်းသံဃာသမဂ္ဂသပိတ်စစ်ကြောင်းရောင်သပိတ်စစ်ကြောင်းမင်္ဂလာတက္ကသိုလ်သပိတ်စစ်ကြောင်းနဲ့အောင်မေသာသနာသပိတ်စစ်ကြောင်းတွေလည်းသူ့ရဲ့သက်ဆိုင်ရာသပိတ်စစ်ကြောင်းလိုက်နိုင်ငံရေးပေါဝင်လမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပြီးဆရာနာရှင်စနစ်ဖြုတ်ချရေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းကြေညာတန်တွေကိုအော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာဆိုရင်လည်းတောင်ကလာပါမြို့နယ်မှာဘာကသာများအဖွဲ့ချုပ်တောင်ကလာចောင်းသားသမဂ္ဂကចောင်းသားလူငယ်တွေကဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုဒလားမြို့နယ်မှာလည်းဒီနေ့မနေ့အပိုင်းကတော်လန်လူငယ်တချို့ကဆန္ဒပြခဲ့ကြပါတယ်။သခိုင်းတိုင်းကလေးမြို့မှာတော့ပင်မသပိတ်စစ်ကြောင်းကမြို့ရင်းမှာလက်လက်ချီတက်ဆန္ဒပြခဲ့ကြပြီးတော့ရွှေဘိုရဲမပင်မြို့နယ်တွေမှာလည်းဆရာနာရှင်စနစ်ဖြုတ်ချရေးဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပါတယ်။ဒါပြင်တဝဲလောင်းလုံးအပါအဝင်ဖားကန့်လုံငင်းစားတဲ့မြို့တွေမှာလည်းဆန္ဒပြပြည်သူတွေကဆရာနာရှင်စနစ်ဖြုတ်ချရေးနဲ့ NUG အစိုးရကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52.31 kHz 938.9 52.32 kHz 939 52.51 kHz 585တို့ဖြင့်စနေတင်းတွေမှာဟိုင်းလမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါလိမ့်ရှင
်။ရခိုင်ပြည်နယ်အစိုးရဖွဲ့ဝင်တွေထဲမှာအာဂရိလိုက်စားမှုနဲ့တရားစွဲဆိုခံထားရသူအရေးအတွက်ဟာအခုဆိုရင်ဝန်ကြီးချုပ်အပါအဝင်၄ဦးရှိသွားပါပြီ။ဝန်ကြီးချုပ်ဦးညီပူ၊လျှက်စစ်စက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စံဗန္ဒာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမွေးမြူရေးတစ်တော်နဲ့တပ်ထူရင်ဝန်ကြီးဦးကျော်လွင်တို့ကိုအဂရိလိုက်စားမှုဥပဒေပုံမှန်55နဲ့စစ်တွေမြို့မှရဲစခန်းမှာတိုင်ချဲဖွင့်ထားတဲ့အကြောင်းစစ်ကောင်စီဘက်မြဝတီတရင်ဌာနမှကြေညာသွားပါတယ်။ဒါ့အပြင်စစ်တပ်အာဏာမသိမ်းခင်ကတည်းကယာရုကနေဖယ်ရှားခံလိုက်ရတဲ့စီပင်ဝန်ကြီးဟောင်းဦးမင်းအောင်ကိုလည်းအလားတူပုံမှန်နဲ့ပဲတရားစွဲထားပါတယ်။ဝင်ကြီးချုပ်ဦးညီပူကိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖေဖော်ဝါရီလ18ရက်နေ့ညမှာစစ်တပ်နဲ့ရဲကနေအိမ်ကနေဖမ်းဆီးသွားပြီးပုံမှန်905ခခွေနဲ့တရားစွဲထားတာပါအခုတရားစွဲထားလိုက်တဲ့ထဲကကြံတဲ့တာဝန်ရှိသူတွေကိုလည်းဖမ်းဆီးထားတာဖြစ်ပါတယ်ဘယ်လိုဆွတ်ဆွဲချက်တင်နဲ့အခုလိုအဂရိလိုက်စားမှုနဲ့တရားစွဲတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးစစ်ကောင်စီဟာသူတို့အာဏာသိမ်းဖြုတ်ချခဲ့တဲ့ပြည်ထောင်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့အစည်းတွေကတာဝန်ရှိသူအတော်များများကိုအစောပိုင်းမှာပုံမှန်905ကကြီးခခွေစတာတွေနဲ့တရားစွဲခဲ့သလိုအခုနောက်ပိုင်းမှာတော့အဂရိလိုက်စားမှုဆိုင်ရာစွဲချက်တင်နေပါထပ်တိုးပြီးတရားစွဲလာနေတာပါကုလသမဂ္ဂအာဆီယံနဲ့ကမ္ဘာနိုင်ငံအများပြားကတော့အာဏာသိမ်းပြီးနောက်ပိုင်းဖန်ထားသူတွေကိုပြန်လွှတ်ပေးဖို့အဆက်မပြတ်တောင်းဆိုနေကြပါတယ်ပ ပြီးတဲ့မေလာတဲ့တုန်းကဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲမစကင်နိုင်ငံတော်တချင်းဆိုချိန်မှာဆေးအာဏာသိမ်းမှုကိုစတင်တဲ့တင်ဂေတာလက်တုံးချောင်းထောင်ခဲ့တဲ့မြန်မာတင်းကကိုယ်သမားပြည်ရှာအောင်ကိုဂျပန်အစိုးရကဒုက္ခသည်ဖြစ်လက်ခံမှုဆုံးဖြတ်လိုက်ပါပြီ လက်တုံးချောင်းထောင်နာဟာမြန်မာပြည်တွင်းစစ်အာဏာသိမ်းမှုကိုစတင်တဲ့စန္ဒပြပွဲတွေမှာတုံးနေတင်ဂေတာတစ်ခုဖြစ်ပါတယ်။အဲဒီလိုလက်တုံးချောင်းထောင်ပြီးစန္ဒဖော်ထုတ်ခဲ့တဲ့အတွက်မြန်မာပြည်ပြန်ရင်သူ့အတွက်အန်ဒီရရှိတာကြောင့်ဆိုပြီးဂျပန်နိုင်ငံမှာခိုလွန်ခွင့်တောင်းခံခဲ့တာပါ။ပြည်ရှင်အောင်ဟာတရားဝင်သတင်းတွေအရဆိုရင်အခုလိုခိုလွန်ခွင့်တောင်းခံခဲ့တဲ့ပထမဆုံးမြန်မာအာကစား ဒီနေ့ကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာဖြစ်တဲ့အကြောင်းဂျပန်သတင်းဌာနNHKကလည်းကြေညာသွားပါတယ်ဂျပန်နိုင်ငံကဒုက္ခသည်ဖြစ်လက်ခံပေးတဲ့အရေးအတွက်ဟာနှစ်စဉ်ဒါဇင်အနည်းငယ်လောက်သာရှိလာပါဒါပေမဲ့မေလာရေတုန်းကတော့တရားရေးဝန်ကြီးဌာနကဂျပန်နိုင်ငံတွင်းရှိနေပြီးသားမြန်မာလူမျိုးတွေကိုအရေးပေါ်အခြေအနေတစ်ခုသတ်မှတ်ပြီးနေထိုင်ခွင့်တိုးချဲ့ပေးခဲ့ပါတယ် ကိုကန်ဆွမ်းအားစနစ်အားနည်းသူအမေရိကန်နိုင်ငံသားတချို့ကိုဖိုင်ဇာဖြစ်စေမော်ဒါနာဖြစ်စေကိုဗစ်-19ကာကွယ်ဆေးတက်တရတလုံးထပ်ထိုးပေးဖို့အမေရိကန်အစားစာနယ်စည်းဝါးဘေးကင်းလုံခြုံရေးအဖွဲ့ ကာကွယ်ဆေးအပြည့်ရထားတဲ့တခြားပုံမှန်လူတွေအတွက်တော့ဒီတစ်ချိန်မှာဆေးနောက်ထပ်ထိုးဖို့မလိုကြောင်းလဲသူကပြောပါတယ်။မကြသေးခင်ကမှဂျွန်ဟော့ပ်စကင်းစေတက္ကသိုလ်ရဲ့လေ့လာတွေ့ရှိတဲ့အရာအဲဒီလိုကိုကန်ဆွမ်းအားစနစ်အားနည်းနေသူတွေဟာကာကွယ်ဆေးနှလုံးထိုးထားပေမဲ့ယောဂါကိုခုခံနိုင်စွမ်းအတော်နည်းနေတာကိုတွေ့ရပြီးတတိယမြောက်ကာကွယ်ဆေးထိုးရင်တော့ယောဂါကူးစက်မှုတန်းခံနိုင်စွမ်းရှ Jesse, Kokaswa Asane, Ane Dubang, Tongangani, Kodan Jama, Shini Varesh. Afghanistan map Taliban Riga, a Tika Jinne Muro Nagu, Nyarinjin, Jiwa, Tincho Talai Deja, Digni Taljani, Ma Jinavare. Through the Yere Murigaro, Tambanga Kandaha, and Nabanga Hira, a senior banga Kaha Ino, Tambanga Leska Gane, a say Tambanga Mahajuha Jare, Kazani Muri Pichavare. Akulu, Tika Muji Rigo, Tambai Nainaha, Tamada Kani, yes, Hadi Mu, Nanga, a say Tambanga, Loga Pina Yer Muro, Po E Alamne, the Cha Pina Pawinjangam, Yunga Lirigo, Setembo, Bobiro, Regu Dwazivare. Uruzgan Jinne Ocho Yemugaro, Twitwat San Yu Jiji Mamma Machia, Taliban Rigo Makugambo, Lumyozu, Jigarine, Nangayi Kansan Riga, Tansu Gerajao, Tuga, Taliban Rigo, Ataraji, Tacho Quint, Ruebigar Abjadejao, Video Menguntakune, Jinaje, Topiamare. Taliban Piawaya, Zabi Hula Mujahikaro, Afghanistan Yet Jinne, Tonsa Ligune, Sachao Jinnego. The
ရင်တပတ်အတွင်းထိန်ချုပ်ထားနိုင်ပြီဖြစ်တဲ့အကြောင်းဒီကနေ့တောက်ကြနေ့မှာထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ လက်နက်ကင်ပြည်ပခါရီရှိနေစေဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကအိုးအိမ်ဆုံးခွာထွက်ပြေးရသူတွေခိုလုံနေကြတဲ့စစ်ရှောင်စခန်းတွေမှာကိုဗစ်-19ကပ်ရောဂါကူးစက်ခံရမှုတွေရှိနေပါတယ်။ဒီလူတွေအတွက်အောက်ဆီဂျင်နဲ့တခြားအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံနန်းလောင်ပြောပြပေးပါရှင်
ထထားတာပါ။အဲ့ဒီကြောင်းမှာနောက်ထပ်ကူးစက်သူတွေရှိသလားဆိုတာကတော့ထပ်မစစ်တဲ့အတွက်မသိရဘူးလို့ဗမော်ခရိုင်နှစ်ချင်းခရိုင်လူမှုဖွံ့ဖြိုးရေးဌာနကတာဝန်ခံဦးထိန်မန်းတော်ကပြောပါတယ်
။ဖြစ်ဖြစ်တော့မသိတော့ဆံမကြီးမစစ်ဖြစ်ဘူးဟုတ်ကဲ့။ဒါပေမဲ့စံတဲ့လူတွေလည်းတက်အပြင်ထွက်ခိုင်းပေါ့လော့ဒ်ဒေါင်းလိုမျိုးအဲ့မှာပဲတက်ဆိုင်ရဆံမတွေနဲ့ကျွန်တော်တို့အမှပဲအစူတူပါပြူးစောင်းချောက်အပြင်လည်းမထွက်ခိုင်းလော့ဒ်ဒေါင်းပုံစံတက်တက်ချီစားထားတာပေါ့။
နှစ်ချင်းခရိယံအတင်းတော်ကကိုညင်နေတဲ့စစ်ရှောင်ဒုက္ခတဲ့စခန်း12ခုရှိပြီးတော့စစ်ဘေးဒုက္ခတဲ့ဥယေက3000ရှိတဲ့ Robert's ခန်းမှာကိုဗစ်ရောဂါဝေဒနာခံစားသူ3ဦးရှိပါတယ်။ကျန်တဲ့စစ်ရှောင်စခန်းတွေကတော့ကိုဗစ်ရှိမရှိမစစ်ဆေးရသေးဘူးလို့တာဝန်ခံဦးထိန်မန်တော်ကပြောပါတယ်
။အ อ่ะคือหาอย่างอ่ะลงได้เย็บป้องเนี่ยเสร็จแล้วขึ้นตาต้องยောက်တော့ขึ้นได้ไอ้ล่ะจ้ะเราตรุดีเสร็จตามมาเว้ยลอกดาวน์ลงได้อีจนเราไอ้ตัวเป็ดสปีดไอ้ดูเนี่ยเปลี่ยนข้องลาไปอะคือขึ้นนี่ดาเนาะต้องยောက်တော့ရှိရပါဆံပါဘုံဘုံခရိုင်ကျွန်တော်တို့ကြည့်နေတာဆက်နှစ်ခုရှိရဆံကိုဗစ်ဖြစ်တာတော့ရောဘက်ပဲပေါ့ဇန်နာတော့မစစ်ရသေးဘူးပေါ့ဆံပါကျွန်တော်တို့ဒီဘုံဘုံခရိုင်မှာတော့အောက်ဆီ အောက်ဆီဂျင်တက်လက်မှုတော့ကျုံနေရတာပေါ့
ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကဒုက္ခသည်900ဝန်းကျင်ရှိတဲ့ယာယီစစ်ပေးဆောင်စခန်းသုံးခုထံမှာလည်းမကြမ်းမမှာဖြစ်သူတွေရှိနေပြီးတော့ကိုနီကိုဟာနဲ့ကုသနေရပြီးအကူအညီလိုအပ်နေတယ်လို့ကိုရိုင်းစစ်ဆောင်သူဖြစ်တဲ့အုတ်ချုပ်ရေးမှူးဟောင်းတူဦးက VOA ကိုပြောပါတယ
်စခန်းထဲမှာတော့လောဆယ်တော့နေမကောင်းတဲ့လူကတော့ကျွန်တော်တို့ကတက်တက်နေရတော့ကျွန်တော်တို့ဖယ်ထားတာရှိတယ်အဖြစ်ဆိုနေမကောင်းတဲ့ဟာတွေနောက်ပြီးနည်းနည်းချောင်းဆိုးတွေနောက်ပြီးလက်လုံးနဲ့ပူလာနေတာဟာတွေကျွန်တော်တို့တိကျတနေရတော့နေရလာတော့ကျွန်တော်ရထားရှိတယ်။ဒီရုပ်တော့ကိုယ်လက္ခဏာမျိုးတော့သူတို့ပြတဲ့တည်းမဲ့စမ်းတမ်းမဲ့ဟာမရှိတော့ကိုပြီးလက္ခဏာတွေပါရောကျွန်တော်တော့ဟိုမပြောနိုင်ဘူးပေါ့နော်။ဒီရုပ်ဖလာဟိုအတီးရွဲ့တွေကြီးတယ်နောက်ပြအစာတွေနောက်စားခိုင်းတယ်နောက်ပြတီးဦးတီးမိတွေကျူချဲပြီးမှဒီတိုင်းပဲတိုက်နေရတယ်ပေါ့နော်
။ကြားပြည်နယ်လွိုက်ကော်မြို့နယ်အရှိဘက်ကျမ်းမှရှိတဲ့စင်စခန်းစစ်ဆောင်စခန်းမှာလည်းကိုဗစ်ကူးစက်ခံရသူတွေရှိတယ်လို့ရွှေလွိုက်ကော်ပရဟိတအသင်းကဦးတန်းစိုးကပြောပါတယ်။
ဒီတက်ကွေးတွေရဲ့ဒီတဲ့ဘက်ဖြစ်နေဆိုတော့အဲ့နေရာထိတော့ကျွန်တော်တို့ရောက်တော့သွားလို့မလိမ့်ဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်ကြားနေရောစခန်းနေမှာအဲ့သူတို့တချို့ဆရာဝန်တွေပါတယ်လေသူတို့တနည်းသူဟာနဲ့အဲလာရမဟိုနေပေါ့။အဲပြည်သူဆောက်ရောက်တာတွေရှိပါတယ်။ဟိုစီးပစ်ဆိုင်ရာတွေပေါ့လေ။အဲ့မှာသူ test kit နဲ့စစ်ဆေးတဲ့ခါမှာကျွန်တော် 19 ဒီ COVID-19 တွေ့ရတယ်ဗျာ။
ဖိုင်ကော်မြို့နယ်တဝိုင်းမှာအနည်းဆုံးစစ်ရှောင်စခန်း၅ခုရှိနေပြီးတော့အဲ့ဒီဒေသတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်တော်လာရိတ်ခဲခဲလို့ဒုက္ခသည်တွေကိုဗစ်ဖြစ်တဲ့အရေးအတွက်အတိအကျမပြောနိုင်ပေမဲ့အတော်များများကူးစက်ခံရတယ်လို့လည်းပြောပါတယ်။ကိုဗစ်တတိယလိုင်းအတွင်းရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေတိုးလာနေတဲ့မြန်မာနိုင်ငံမှာဩဂုတ်လ၁၀ရက်အထိစဉ်အရရောဂါပိုးကူးစက်သူစုစုပေါင်း34,400ကျော်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက12,600ကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအမတ်တကယ်ကူးစက်သေဆုံးသူအရေအတွက်တရားဝင်ထုတ်ပြန်လာတဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းကြပါတယ်။နိုင်ငံတော်ဝါမှာအပြစ်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး130ရှိသွားပြီဖြစ်ပြီးကျောင်းတွေရုံးတွေကိုလည်းဒီသတင်းမှထပ်တိုးပြီးတော့ဩဂုတ်လ22ရက်နေ့ထိဆက်ပိတ်ထားပါတယ်။
ရှိဆောင်စခန်းတွေထဲမှာကိုဗစ် -19 ကူးစက်မှုမြင့်တက်နေတဲ့အခြေအနေနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဘက်ကဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ပွဲတွေအခြေအနေကိုတင်ဆက်ပေးကြပါတယ်စကိုင်းတိုင်းဘက်မှာစစ်တပ်ရင်နန်းကိုဘုံခွဲတိုက်ခိုက်တယ်ဆိုတဲ့အပေါ်မှာဒေသခံကာကွယ်ရေးတပ်ဖက်ကပြောတာကိုစစ်ကောင်စီဘက်ကတော့ညင်းထားပါတယ်အလားတူပဲကလေးမျိုးဘက်မှာလည်းတိုက်ပွဲဖြစ်တယ်ဆိုတာမှလည်း PDF အဖွဲ့ကထုတ်ပြန်တာနဲ့စစ်ကောင်စီဘက်ကပြောဆိုတဲ့ကြားမှာကွဲလွဲမှုတွေရှိနေပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းပလဲမျိုးနယ်ပရောင်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF အဖွဲ့ကဂျာတာပရင်းလေးမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲဘက်မှာလည်းလမ်းခွဲဘက်မှာတော့ဒီပလဲမျိုးနယ်က PDF ကအဲ့ပေါ်ဒီပေါ်ပါတစီရောလောင်းဝါလောက်ပဲပေါက်ပွဲသွားတယ်ဒီတိုင်းမို့ကတော့အဲ့ဒီပါတစီလုံးတော့မှပြည့်ပြည့်သွားတဲ့အနေထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင်တွေကတော့အတန်အနေနဲ့ဒေတာဟောတော့ပြည့်ပြည့်ဒီတိုင်းမှာပေါ့
ပလဲမြွနဲ့တွင်စစ်ကောင်စီတပ်တွေအများဆုံးရုပ်သိမ်းပေးဖို့ပလဲပြည်သူကာဝေးတပ်ဖွဲ့ BPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမပင်ခရိုင်ရင်းမပင်မြို့နယ်ဘက်မှာလဲမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစင်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခတ်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါရယ်ဒေသခံတွေကလည်းမိုင်းငါးလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မတွေ့မြင်ရဘူးလို့ဆိုပါတယ်ဒါပေမဲ့လည်းစီဖြစ်စင်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်မရှိပါဘူးသူတို့ဘယ်နေရာဘွားဖွဲ့လဲတော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝေရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ပိုင်းကျောင်းမှာကလေး PDF အဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ကြဆုံးတယ်လို့ PDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတည်ရဖို့ကလေး PDF အဖွဲ့ကို POA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းကြီးယေစုကြီးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကြီးရွာပတ်ဝန်းကျင်မှာပြစ်တက်တိုက်ပွဲကြောင့်ရွာသားထောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ်
။ဒ
ဒီတဲ့ရတာရထွက်ပြီးတယ်။ပါမွန်ချောင်းွာရဲ့ဟာခါလေးရဲ့ရည်စုရထွက်ပြီးကြတာလက်နဲ့ကြည့်လို့ချတယ်ဆိုတော့လူဦးရတော့၃လောက်ပေါင်းတော့၂၅၀၀လောက်ရှိမှလူဦးကြီး။စေကောင်စီပြောခွေရပူဇော်စော်မင်းထွန်းကတော့ကလေးမျိုးနဲ့နှာချောင်းကြီးရပဲမှာ။တိုက်ပွဲဖြစ်တာမရှိပဲလက်နဲ့နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖန်ဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်။
မနီရဖြစ်တာတော့ဟိုကလေးပဲမှာဖြစ်တဲ့ဟာလေးရှိတယ်။ကလေးကကျွန်တော်နှာချောင်းကြီးရပါပဲမှာကိုပိုင်းထက်တန်းကြောင်းတစ်ခုမှတရေရလို့မသွားရှာတာမှအဲ့မှာတော့ကနတ်နဲ့ကြည်စံနေပြီးလိုက်တဲ့ဟာဖြစ်စေတဲ့ခုရှိတယ်။ရန်ကျိုးတွေပါတယ်ပြီးလိုက်တဲ့ဟာတစ်ခုရှိတယ်။ဒါပြင်ဆက်ဆက်တည်းကနှစ်ယောက်မိတဲ့ဟာရှိတယ်။ဒါပဲရှိပါလားဗျ။လက်ရှိမှာစစ်တပ်ကနှာချောင်းကြီးရမှာဆက်ပ PDF ဘက်က 3P ထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုမြန်မာ American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကစစ်ကောင်စီလက်ထက်မှာ2020ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေဆက်ပြီးတော့အဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းလွှတ်တော်ကိုယ်စားပြုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်မြင့်စန်းဟာဩဂုတ်လ17ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာကိုခံခဲ့ရပါတယ်။အခုလက်ရှိမှာတော့ပခုတ်ကူအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့အကြောင်းဖြစ်စဉ်ကိုအသေးစိတ်သိထားတဲ့နှီးဆက်သူတဦးက VOA ကိုပြောပါရယ်ကိုဗစ်ကာကွယ်ရေးအတွက်အကျဉ်းထောင်ထဲမှာပဲသူ့ကိုတီးခြားခွဲပြီးတော့ကဏ္ဍဦးစောင့်ကြည့်နေတယ်လို့လည်းဒီကနေ့သိရပါရယ်ရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
2020အထွေထွေရွေးကောက်ပွဲအနိုင်ရအမတ်ချိုးနဲ့ဖွဲ့စည်းထားတဲ့မကွေတိုင်းလွတ်တော်ကိုစားပြုကော်မတီဝင်တဦးဖြစ်သူဒေါ်မြင့်စံဟာအခုလ17ရက်နေ့ညပိုင်းမှာရဲတပ်ဖွဲ့ရဲ့ဖမ်းဆီးရာခံရပြီးအခုတော့ပခုတ်ကူအကျဉ်းထောင်မှာထိမ့်သိမ်းခံထားရတာပါရာဇသက်ကြီးပုံမှန်905ကကြီးနဲ့ဖန်ဝရန်ထုတ်ခံထားတဲ့ဒေါ်မြင့်စံကိုသူမတိန်ရှောင်းနေတဲ့ဘကိုးတိုင်းနက်တလင်းမြို့ဘူဒါယုံရက်ကွက်ကညီမအရင်အိမ်မှာဖမ်းဆီးခံရတာလို့သူနဲ့ညီဆက်သူတွေက VOA ကိုပြောပါတယ
်။မကွေးတိုင်းမှာရေးကြီးတဲ့ပုဂ္ဂိုလ်တွေမှပါတဲ့သဘောချောင်း905ကကြီးတက်တဲ့လူယူဆတာကိုဒီတိန်ရှောင်းနေကြပါဘူး။ဒါတော့အခုကသူ့အမေကအသက်18နှစ်ပေါ့။ဖယင်းနေခွဲလို့နဲ့အခုအမေဆုံးတော့ဒီဒေါ်မြင့်ညီမတို့ညီကြီးကိုခေါ်တာပါလေ။ကောက်ခေါ်တော့ဒီပေါင်းရုံနယ်ကလေးကရဲရပါလာဝင်ရဒီညစေနာကြီးကွဲတော်မှာတည်သည်ဖြစ်ရှင်တော်ဆိုပြီးဂျင်းတက်ခွင့်နဲ့ဒီကျော်အထူးမှုနဲ့ဒေါ်မီရင်းနဲ့ဓမ္မတော်ကြီးတောင်းခံတော့
အစီရင်တရားမစစ်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဘူဒါဝံရက်ကွက်အုတ်ချုပ်ရည်မှုကိုလည်းရဲတပ်ဖွဲ့ကဖမ်းခဲ့ပြီးနောက်တနေ့မှပြန်လွှတ်ပေးခဲ့တယ်လို့ဒေါ်မြင့်စံရဲ့ညီမကိုလည်းပြန်လွှတ်ပေးခဲ့ပါတယ်ဒေါ်မြင့်စံကိုရဲတပ်ဖွဲ့ကပကုတ်ကူမျိုးစကန်းကိုအရင်ခေါ်ဆောင်သွားပြီးဒီကနေ့ဩဂုတ်လ13ရက်မှာတော့ပကုတ်ကူအကျဉ်းထောင်ကိုပို့လိုက်ပါတယ်ဒေါ်မြင့်စံဟာသူမရဲ့မိသားစုဝင်တူနဲ့ဒီကနေ့တွေ့ခွင့်ရပြီးလုံခြုံရေးတင်းကျပ်တဲ့အခြေအနေကြောင့်အဖြစ်အပျက်အသေးစိတ်ကိုမေးမြန်းခွင့်မရခဲ့ကြောင်းနှီးဆက်သူကအစဉ်ပြန်ပြောပြပါရယ်
။ဟိုဖြူဖြူချာချာကတော့သူ့ကို꽌ပြီးနေရမယ်လို့ပြောတယ်ဒီဥပမာပခုတ်ကူအချင်းထောင်မှာပြီးဝင်ထားမယ်လို့ပြောတယ်သူပြရတဲ့ပေါ့။ကျမရေကမှလည်းဆံတဲ့သတင်းအချက်လက်တွေကတော့ကျွန်တော်မေးရမိတယ်။ပြီးမဲ့သူဘေးမှာရဲနေတယ်မြည်ရဲစမ်းမှုတွေပါနေတဲ့အခါကျတော့ပါတယ်ပေါ့လေဆိုတော့အဆုံးချပါတယ်
ပြည်내နဲ့တိုင်းအသီးသီးမှာဖွဲ့စည်းထားတဲ့လွတ်တော်ကစားပြုကော်မတီဝင်တွေကိုစစ်ကောင်စီဘက်ကရာဇဝတ်ကြီးပုံမှန်905ကကြီထုတ်ပြန်ပြီးတချို့ကလည်းဖမ်းမရမ်းမှဆက်ထုတ်ထားတာပါ NLD အစိုးရလက်ထက်ဝန်ကြီးချုပ်တွေနဲ့အစိုးရအဖွဲ့ဝင်တွေကိုလည်းဖမ်းဆီးထိန်းသိမ်းနေတာကိုစစ်ကောင်စီဘက်ကဆက်လုပ်နေပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းနေရက်ကိုစွန့်ခွာထွက်ပြေးသူပြည်ပမှာယာယီကိုလုံငွင့်တောင်းခံသူတွေအများအပြားရှိနေပြီးအဲ့ဒီထဲမှာ NLD အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့2020ရွေးကောက်ပွဲအနိုင်ရ NLD ထွတ်တော်မှအများအပြားလဲပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်မှာတောင်းနဲ့ချီပြီးတော့အဖမ်းခံရတဲ့တရားမဝင်လာရောက်သူတွေထဲမှာအမြန်မာအများစုပါဝင်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ် ထိုင်းနိုင်ငံရဲ့နေဆက်တွေကိုကိုဗစ်ကာယောဂါကာလမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲပြီးခဲ့တဲ့2020ပြည့်နှစ်ဇူလိုင်ကနေ2021ခုနှစ်ဇူလိုင်လကုန်အထိတရားမဝင်ခိုးဝင်သူပေါင်းတောင်းနဲ့ချီပြီးရှိခဲ့ပါတယ်လို့ထိုင်းနိုင်ငံကိုဗစ်ကာယောဂါထိန်းချုပ်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီအထဲမှာတော့ဖမ်းမိသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းခြေဆိုင်မြန်မာရွှေပြောင်းအလို့သမားရေးဆောင်ရွက်နေသူတူက VOA ကိုပြောပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်နေကြမှာပဲ။တရားမဝင်ခိုးဝင်လာသူတွေကတစ်နှစ်အတွင်း4000ကျော်ရှိပြီးနေဆက်တွေမှာဖမ်းမိသူက3000ကျော်ရှိတယ်ဆိုပြီးထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီ2021ဇူလိုင်လကုန်အထိကိုဒီတရားမဝင်ဥစားရောနော်ဖမ်းဆီးရမိရဲ့စည်ရင်းပေါ့ဖမ်းဆီးရမိရဲ့စည်ရင်းကိုဒါထုတ်ပြန်တာအဲ့ဒါအားလုံးပေါင်း4000ကျော်ရှိတယ်။အဲ့ဒီ4000ကျော်ထဲမှာနေဆက်တွေမှာမိတာ3000ကျော်ရှိတယ်။အထဲမှာပြည်တွင်းထဲမှာထိုင်းပြည်တွင်းထဲမှာမိတာ1000ကျော်။အထဲမှာလည်းအထဲကဒုက္ခတမျိုးခက်ဒုက္ခလည်းဒီတိုင်းပဲဟိုရောဂါရောနိုင်ငံရောနှစ်ခုပဲ။ဟုတ်တယ်မှာအထဲမှာအလုပ်ကံဆက်သွားတာဟိုကိုယ်လုံးတွေကတော့မှတော်လာနေတာ
။ဟို
ဘယ်လိုပေါ့မလဲတွက်ထားရအများကြီး
။ထိုင်းနိုင်ငံအယုဒ္ဓယာမြို့မှာမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးတော့တည်ဆောင်လာတဲ့ကုန်တင်ရင်ငယ်တစ်စီးကိုလည်းဩဂုတ်လ12ရက်နေ့ကဖမ်းမိခဲ့တယ်လို့နေဆက်တင်မှာလည်းတရက်ချားလောက်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိနေတာပါပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဝန်စဝန်ကထိုင်းမြန်မာနယ်စပ်ဒေသဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံသားတွေအ धिक အများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမားမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးတင်းကျပ်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့ပြီးထိုင်းအရာရှိတွေလည်းလူကုန်ကူးမှုလူမောင်ခုံမှုတွေမှာပတ်သက်နေရင်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်ကြောင်းသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဝန်စဝန်ကထိုင်းမြန်မာနယ်စပ်ဒေသလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံသားတွေအ धिक အများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးတင်းကျပ်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့တာပါ။ထိုင်းအရာရှိတွေလည်းလူပုံကူးမှုလူမောင်ခုံမှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုရင်အင်းခံနဲ့ပြစ်ဒဏ်တွေချမှတ်မဲ့အကြောင်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမပြေလည်မှုတွေကြောင့်ထိုင်းနယ်စပ်ကနေခိုးဝင်လာသူတွေအများအပြားရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေများနေတဲ့အတွက်နယ်စပ်တွေမှာပုံမှုပြီးတော့လုံခြုံရေးတိုးချထားသလိုနေမြေထက်ကျော်သွားလာခွင့်တွေကိုလည်းကန့်သတ်ထားပါတယ်။အဲ့ဒီလိုအခြေအနေတွေမှာပဲနေ့စဉ်ဒီပါလဲခိုးဝင်လာသူတွေကိုဖမ်းဆီးနေတာပါ။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူ8,630ကျော်ရှိပြီးဩဂုတ်လ13ရက်နေ့တနေ့လဲကူးစက်သူကတော့23,400ကျော်ရှိနေပါတယ်လက်ရှိမှာစိုးရိမ်ရတဲ့လူနာပေါင်း9,000ကျော်လဲရှိနေပါတယ်သေဆုံးသူကတော့8,100ကျော်ရှိသွားပြီဆိုပြီးထိုင်းကျပ်မိုင်ဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာတောင်းနဲ့ချီဖန်ခံရတဲ့အထက်မြန်မာအများစုပါဝင်တဲ့သတင်းပေးပို့ချက်မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်လေးနားဆင်ရဖို့ရှိပါတယ
်ဗီယူအမေရိကန်တဲ့ရုပ်သံနဲ့ရေဒီယိုထုတ်လင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေး။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါသေး847-3748. INFO ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါလေ။စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါလေ။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့ဆာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။ အတန်းနဲ့ထောက်လွှင့်ချက်တွေကိုဆောင်းကလောက်ကနားထောင်ခြင်းနဲ့ရှင်တော့ဆောင်းကလောက်.com/voamericanthan ရုပ်သံနဲ့ရေဒီယိုထောက်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်
ဖြူရီအမေရိကန်တန်ရဲ့တောက်ကြညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလှိုင်းတို့မီတာ32-33နဲ့50တိတို့ကနေဓာတ်ရိုက်အတန်လှည့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍမှာတင်ဆက်ပေးမှာကအခုရင်းဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ် ညမနိုင်ငံမှာကိုဗစ်-19ကပ်ဘေးတတိယအကျော်ကူးစက်မှုတွေဆိုးဆိုးဝါးဝါကြုံရတဲ့အခါမှာတော့ငကိုကလေးကလိုအပ်ချက်တွေရှိနေတဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်မှာဆေးဝင်နှန်းတွေဆေးရုံစည်းကမ်းတွေအလုံးအလောက်မရှိတာပါဝင်ခက်ခဲတွေများပြားရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လိုအပ်ချက်တွေအခက်အခဲတွေကြားကပဲကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးဆောင်ရွက်နေသူတွေထဲမှာအမျိုးသမီးတ
မနက်မှာပြီးခဲ့တဲ့ဇွန်လလောက်ကစပြီးကိုဗစ်ရောဂါကူးစက်မှုတက်ပြားလိုင်းတန်းစုစုဝဝကျုံနေရတာပါမြို့ပြည်သားစင်ကယ်ပြောင်းလဲလာတဲ့ကူးစက်မြင့်ဒယ်တာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဇူလိုင်လအတွင်းမှာတော့တနည်းနဲ့ကူးစက်မှု9000ကျော်အထိရှိတဲ့နေ့ရှိတယ်လို့နေစဉ်သိဆုံးသူတွေကလည်းညာနဲ့ချီရှိခဲ့ပါတယ်ဒီလိုသိဆုံးသူတွေထဲမှာလူဝဲတဲ့အောက်ဆီဂျင်ကိုအချိန်မီမရလို့အသက
အခုကလေအောက်ဆီဂျင်ကကျွန်တော်တို့ကလူတလောင်းမရတော့ဘူးမအရင်တော့ဆိုရင်အောက်ဆီဂျင်တွေကတွားတန်းစီပြီးတော့ပရိုက်တာတင်းနေဆိုရင်တန်းတွားပြီးတော့အိုးတွေပို့ထားရယူပြီးလို့ပြီးလို့ရှိရင်အပရိုက်တာတင်းနေလည်းပြန်ရင်လာတယ်နောက်လို့ရှိရင်ပုံမှန်ပေါ့နော်တခြားနေရာတွေကလည်းအောက်ဆီဂျင်ဝေးတွားပြီးရရအခုနောက်ပိုင်းကျပါလို့ဆိုတော့အကုန်လုံး limit ဖြစ်သွား limit ဖြစ်သွားဆိုတော့စသက်ကအိမ်လိုက်တဲ့နေရာရဲ့အောက်ဆီဂျင်ပလေးဖြစ်ပြီးတဲ့နေရာရှိသလိုအဲ့နေရာတွေကိုဒီလိုချင်းချောက်ပြီးတော့ထားထိုင်နေရှိအဲ့တော့ကျွန်တော်တို့ကြည့်ပြီးဒီထဲကလည်းထပ်ပြီးတော့ခိုးဖြည့်ပြီးတာပေါ့နော်တရားနဲ့တရားလူနာရဲ့အချင်းချင်းပြီးပြီးချင်းချင်းပြန်ပြီးတော့ဖြည့်ပြီးတဲ့နေရာရှိဒါပေမဲ့သူတို့လည်းလက်မလဲတော့အောက်ဆီဂျင်တနည်းဟုတ်မှအရင်တော့တရားလောက်ဖြည့်ပြီးနိုင်အောင်မှပဲဒီအသင်းအတွက်တရားလောက်ရတယ်ဆိုတော့မှလည်းအခုဆိုလို့ရှိရင်20လောက်ပဲရတော့တယ်အဲ့လိုမျိုးဒါကြီးညော့သွားတယ်ဘာလို့လဲလူနာရဲ့ကိုနိုင်ကလည်းသွားပြီးတန်းစီရအောင်မှဟုတ်တယ်ရကဆိုရင်လေဒီမင်းသမားလမ်းပေါ်က MAS လေကိုအဲဒီအောက်ဆီဂျင်ဖြည့်ပေးရဆက်ရောရောက်တဲ့အောင်အရှိမတန်းစီညမှာအများကြီးလဲမှာအရှိရနေဖြတ်သွားခဲ့တဲ့အချိန်မှာလူနာဒီအောက်ဆီဂျင်တကယ်လုံနေလူနာဆိုအောက်ဆီဂျင်မရရင်အုံးတိုင်းနဲ့မခဏလေးပြင်မအောင်စက္ကန့်ပိုင်းပြင်မအောင်ပြေးနိုင်တယ်တကယ်တကယ်တော့အောက်ဆီဂျင်မုံမုံမုံမုံနဲ့ကျသွားဆိုဓာတ်ရုပ်ဝက်လောက်တော့မခံဘူးမှာအဲဒီလူနာလည်းအများကြီးကိုယ့်လက်ပေါ်ရမယ်တချို့ဆိုလို့ရှိရင်ဘာမှမလုပ်ပြီးနိုင်တဲ့လူနာလည်းအများကြီးရှိရမှာ
ဒီလိုခက်ခဲပြီးကြားတာပဲသူကတော့ကိုဖြစ်လူနာတွေကိုပရိုက်တာဆေးကန်းတွေမှာအခမဲ့ကူပေးတာလူနာတွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ကူတာပေးနေတာတွေလုပ်နေတဲ့သူပ
ါလုံးလုံးဆိုပေါ့နော်ကျွန်တော်တို့ကပရိုက်တာဆေးကန်းကကြတော့ကျွန်တော်တို့ကအရင်တော့ပေါ့နော်အဲ့လိုမျိုးအဖျားကလေးနဲ့တို့ပါတို့လေဆန္ဒကူအဖီပါကလေးနဲ့လို့ခေါ်တာပေါ့နော်အဲ့လိုနေရာမျိုးတွေနဲ့တဆင်လာတဲ့လူနာတွေဒီပေးရဲဒီလိုရှိအဲ့ဒီအိမ်မှာလည်းသွားပြီးတော့ volunteer ပေါ့နော်လုပ်ပေးတယ်ဒီလိုရှိရင်ဆေးလူနာတွေကြတော့ဟိုအိမ်ဟိုလာကြည့်စီနေတာပေါ့နော်ကျိုးကြတော့အိမ်ထဲအိမ်ကြီးကိုမထွက်နိုင်ကြတော့တာမောလို့လေ။မိုင်းလိုက်တဲ့မှာမှတက်နိုင်တဲ့လူနာရှိလို့မတက်နိုင်တဲ့လူနာရှိရပါတော့။တက်နိုင်တဲ့လူနာကြတော့တက်နိုင်လို့ပဲကျွန်တော်တို့ကဘယ်စီကံဘယ်စီကြောင့်ဖပါစီဘာစီဘလူးထိုးပါ။နောက်ဆုံးစီရင်သွားခြင်းလည်းဆိုဘယ်စီဘယ်စီကိုသွားပါလို့ပြောလို့ရမှာမတက်နိုင်တဲ့လူနာကြတော့အမစီဝယ်ဖို့တောင်မတက်နိုင်အောင်အောက်ဆီဂျင်ယူဖို့တောင်မတက်နိုင်။အဲ့လိုလူနာမျိုးတွေကြတော့ကျွန်တော်တို့ကအလူခံနာပေါ့နော်။ပြန်ပြီးတော့အလူခံနာလို့ပါလို့လုပ်တယ်။နောက်တစ်ခုကကြတော့ကျွန်တော်တက်နိုင်တဲ့လူနာတွေကကျွန်တော်တို့ကြည့်လို့ရှိရင်ကျွန်တော်တို့ဆက်ဆက်စီတယ်။ကျွန်တော်တို့ကတော့ဘယ်လောက် ไปบางทีมาเข้ากันไหมตัวเราโอ้จันทร์เราโอ้ดูว่าชีวิตเราจีบเลยเจ้าจันทร์เราเนี่ยเสกเสียสิไอ้เด็กท่านนี้จันทร์เรามาซีดีเดียวเหงื่อเลยซีดีเหงื่อเหงื่อดูว่าชีวิตเราลุงนายกูเล่าเรื่องตลอดเนาะจันทร์เราชีวิตตลอดเลยลุงนายลุงเราไปมาเราไปลุงนายชีวิตสุดท้ายตัวเราจันทร์เราอยากดูว่าชีวิตโควิดเราทำเช่นต้องซีดีตัวไปยาเอาไปจีบองค์เขาด้วยไล่จีบลูกไปยาเอ้ยอันนี้ลูกไปเลยบ่เนาะไปให้ได้ที่นี่เลยเชียวอยู่มาเนี่ยมาเสียดกับอ
ကိုဗစ်19ရှိနေတဲ့အချိန်မှာတတိယကျော်ကိုဗစ်19ဆူဆူဝါကျုံလာရတာဖြစ်ပါတယ်။လူကိုကလေးကကျွမ်းမရေးစနစ်အားနည်းတဲ့နိုင်ငံတစ်ခုဖြစ်တာမို့ကိုဗစ်ကပ်ပြီးဆူဆူဝါကျုံလာရတဲ့အခါမှာဆေးဝင်နှံတွေမလုံလောက်တာအပါအဝင်အခက်အခဲတွေပိုပြီးဖြစ်လာတယ်လို့ကိုဗစ်19ကိုဖုန်းနဲ့ညွှန်ကြားကူတာပေးနေတဲ့နောက်ထပ်ဆရာဝန်တစ်ဦးကလည်းပြောပါတယ်။ဟိုအခက်အခဲကတော့အဲဒီလူနာနဲ့ เราว่ามันตีก็คือมามาเอ็นจาวเอ็นจาลิจาลายที่ดูนั่นนี่จะพยาบีจะเมื่อเกี่ยวว่าว่าเจ้าแม่ต้องอะไรมีอยู่พิการใช่ตั้งยังไม่มาเราไล่กูกล่าวว่าเนาะไล่กูรู้สิตรงนี้กูเอ็นอาจีมาลุงตัวอะไรบ่ไอ้จะมาเอ็งมาฟงเนี่ยทำเช้ากินอะฟงเนี่ยทำเช้ากูลานี่ละจะขายใจฟงก็ว่าต้องอย่าลุงเลยสิอะบ่ ต้องอย่าจอยไปสิอ่ะว่าต้องอย่าเนี่ยต้องอย่าลงเราไม่ขี้นายหมดเนาะอุ้มมิสก็ไอ้ขี้เจ้าตายเลยสิเอออันนั้นบอกไอ้ที่อันมาติชาลิซี่เจ้าหน้าเจ้าอะไรกูรอตูดาวิโอพีดีลาบอกมันจะเอามาแล้วเราไปเอาส่วนนอนในเนื้อใจใจจะช่วยเจ้าตายในเนื้อเส้นเนี่ยเนื้อเส้นในหน้าเจ้าว่าอะไรกูพีดีได้สิครับ
อ่ะเต้ยแต่งดูมาแล้วป่าเลยหูป้องแม่หูไอ้แง่หูมาซัวอะไรดูเลยสิป่าเลยแต่เนี่ยเต้ยแต่งดูมาแล้วเราปุ่มยาไอ้เช่นลูกอีกูกูรันช่วยยามาหูเป้ฟงหมวกกันเลยเนี่ยจะเปียกๆไปกูตายอะไรเพี้ยเด็ดเจ้าที่เรียกกูตาในบ้านมาละฟงเนี่ยกูว่าอยู่ตัวเราตัวรู้เอวอสุขเฉยมีรูปแบบแม่สั้นได้ที่มันใจอ่ะวะเนาะ ตัวเปล่าเลยแต่เนี่ยกูจะต้องเงียบเราอุ้งเส้นยังไงบอกโดยเส้นยังไงบอกกองนู้นยังไงมาตามมีตาชีเลยแต่ตัวรู้ยาหูซีดูดูเลยกูเป็นเอาเลยก็เปล่าใจไหนเนี่ยอ่ะเดี๋ยวเอาสินิดาส่วนเลยเองไงมีตามมาชีตัวรู้ยาเปล่าใจไหนเนี่ยบอกก็เปล่าใจไหนเนาะไอ้ยังน้องมาขัดเอาเช่นเนาะแต่เนี่ยไอ้ยังที่ทำมาตัวยาวตัวรู้ที่ยาวตัวพิชิตมาเช่นเอาได้ไหมแล้วว่าเช้าวันนี้มาตัวยาวใจใจเนาะตัวรู้ตัวเนี่ย
การจัดการที่จะเอาจริงๆมาบอกกูทำมือที่ดีจะใช้ไม่ได้ไงใช่ไหมในข้อสี่จะด่าลูกจะมาอีสิ่งนี้กูติดใจไล่หน้าบีก้าวเกวี้ยสี่ยันทุ่งจ้าบุเลตุกัดใจจอมารีอย่างงูได้จุดกูไปลุนารีกูพรายจะไล่ยังกูตาปีนี้เดี๋ยวเสียเวงอารมณ์ยามานี้ยามาโควิดเนี่ยปัตตาลูสบายจงเงียบเลยใช่น้องอ่ะช่วยจงนี้กางกางยากเกิดลูปีดูไอ้จ้าบุกเอาสามยามูรีเลยอาการเงียบจ้าที่เห็นที่ดีใช่ไหมโควิดจะไปกูโควิดจะที่ยาวๆก้าวไกลในเต็นท์ลูกเปลี่
ลูกนายก็ลูกอะไรหายอยู่แล้วกูกูรันลูกแค่ลูกจีดูยาเลยลูกลูกก็มาเบลล์งานตัวเลยแต่เราแต่ชูจัดยาสาวดีเนี่ยสาวก็ลูกเด็กต้องลูกเยอะว่าก็ลูกแค่เนี่ยลูกจีดูยาเลยลงมาเป็นได้อะไรลูกยาเลยลูกมีตัวเดียวจ้าจ้าที่ส่งลูกทาร์บีเข้ามาคุณลูกอาณาเต็งไหนเด้ออาณาเต็งเนี่ยเต็งไหนก็เอามาแต่เราอาจจะซีดีไปแต่เราทาร์กยาเลยซีดีแล้วทาร์กยาแบบอู้ที่แค่เดียวเพียงละจ้าเนี่ยเราเสียงยี่ยาวกลางเสียงยี่ยาวเสียงยี่ย
ခံတယ်မှာနည်းနည်းပဲငါရဖြစ်ရုံတည်းအောင်မတည်းတော့အရင်ဖက်ဖက်ကြီးစကြဝဠာကျွန်တော်လုတ်ခဲ့ရရတယ်အလကားပေါ့နော်အဲ့မှာကျွန်တော်တို့ကဟိုတစ်ခါတလေအနေနဲ့ဒီလိုဘယ်လိုကယ်နိုင်မလဲပေါ့နော်စဉ်းစားပြီးတော့ကျွန်တော်တို့အခုလောက်လိုက်လုပ်ပေးနေတာပေါ့နော်ကျွန်တော်တို့အခုလက်ရှိလုပ်နေတဲ့လူတွေအကုန်လုံးပါပဲ
အနာသိမ်းမှုနောက်ပိုင်းစစ်ကောင်စီကဇမ္မာရေးဝန်ထမ်းတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာတွေသာမရှိရင်ကိုယ်ပြလူနာအများပြားကိုပို့ပြီးတော့ကဲတင်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်
။တကယ်လို့ဆိုအာနာသိမ်းမထားဘူးဆိုအာနာမသိမ်းရဆိုရင်ကျွန်တော်တို့ဒီလူနာရေအကုန်လုံးကိုတကယ်လက်ခံကူတာရမယ်ဒီချိန်မှာပြည်သူတွေအားလုံးကလည်းအဲပေါ့နော်အရင်တိုင်းပဲကုညီနဲ့လူကကုညီမယ်လူအားငွေအားငွေအားနဲ့ကုညီနဲ့လူကကုညီမယ်လူအားနဲ့ကုညီနဲ့လူကကုညီမယ်လောက်ရရှိရအကုန်လုံးအဲ့လိုဒီလိုအချိန်မှာသူတို့ကအာနာသိမ်းတာချင်းတချို့နေရာမှာဆိုဖမ်းထားပြီးတော့ပစ္စည်းတွေလည်းသူတို့သိမ်းသွားကြရမှာ
เนาะดีแล้วเนาะดีนัวเอียร์ซันนาสุดาบันนี้ได้แต่ชุดจะได้ไปในลีน่าคู่นั้นเนี่ยคู่เอียร์ซันนามาอยู่ออกซิเจนไปได้มาเป็นตอนนี้เอียร์ซันนาสุดเลยคู่ไปเลยสิเอาไว้ออกซิเจนชูออกซิเจนนั่งดูอะไรกันชูอะไรเอียร์ซันนามาจะน้องจะมีแต่เราก็รอพี่ก็นอกจากออกซิเจนไปเลยยาเรนี่อะไรชีเดถ้าเป็นแม่ออกซิเจนชูโฮมเมอร์ตันนั่นดีรอดูน่าจีเมลูสิเอาไว้มาลงเราจะรอถ้าอนาคตไหนลูกที่ลูกจะกลับมาเนาะเอเดียร์ก็อนาคตเองจะน้องรู้ม
ยังย้อนมาสู่ว่าลุลลุลลายลุยใช่ไหมแล้วมันลุดไปมันลุลลายลุยเนาะไม่ใช่ไหนลุทนาเว้ยมาจริงๆว่าเนาะอันนั้นเป็นสิ่งสิ่งที่ผู้ชมมุจิไม่เอาไหนก็รู้เสี่ยวจู่ยี่กังสีอันนี้เนี่ยกังเวสีทูสีเซนดีลุสังเนี่ยจังเปียวสู่ท่าเดือดปีเรื่องมาคุบังกังเวสีเนี่ยกูตัดสีทุลุนายเนี่ยที่ลุสังบุกว่าที่มีจากเงินงาเว้ยเปียวสู่เก็บไว้แต่เป็นแม่วิจารณ์ดูดีก็รู้สิ่งสิ่งที่กูไปเก็บไว้กูต้องใช้ จำไม่ยุ่งนั่นเลยกูพี่มาท้าแต่ก็จะอาบ้าเว้ยแต่แค่เด็กคนนี้ดีอาณาปูมูขันยาวลงนี่ละลูกวิบันจ้าวเลยเปลือยพี่กูไปเก็บกูสมุยก็รอจำไม่ยิ่งสาวชาวมุสเนอันนี่เรียนมาในเงี้ยจ้วยที่ช่วงนั้นเด็กชินียาวปูตีมันเลยกูลาตีบ้าบูที่เกิดเรื่องแบบจ้วยกูสมุดชูพี่จ้าลาบงยาวไปเนื้อเสียงกันเลยลงล่างไม่ใช่ละเอาสิจิพี่ละจ้าเนี่ยจำไม่ยิ่งสาวชาวมุอพี่ว่ามาปีนายนารูพี่ตานารีก็รอ เสร็จไปแล้วจงเนี่ยเสร็จไปแล้วก็ไปลุงนารีก็กูตาไปนี่แหละจะมาอยู่นารีก็เปลี่ยวสู่จาระกูเตรียมใจดีเดินไปมีอุตมิกันอากูจิมาไปยันนาเวนพิวาเช่นยิมาปิดูปิดาเปล่ากูไปกับสุจิกาเนี่ยมีอะไรส่งดึงยังไงจะบ้าจีจิมา
เมื่อคิมชูเจอซีซันเดนสัตย์อเมริกันคุณน่าสงสารอะไรเช่นคุณสับปีรอตัวสโอลีอเมริกันคุณซีซันโกลเดนสับเป็นจมาร์เรดีตรีมาเย่ตัวสโอลีอเมริกันคุณซีซันมาร์โรจังตันนี่เรื่องเล่นเงี้ยดีนักข่าวซีแต่พูดแต่พูดกิจสัญญ์ปานี่ละจังมันลดดอกเบี้ยเนี่ยในมาเบสัตย์เป็นเรื่องซีซันเนี่ยนิวยอร์กโปรเกรียจะลาจีเรตุเรโกเป็นนั่นที่ซีมีสาระดีกูโกอาวงาสุจีเต็มยาทาร์นาเซมาเช่น
เมื่อการสื่อการในระหว่างเจ้าหน่วยงานที่ดูตัวลายสาวุ่นจึงมานักข้าวซีกับผู้หญิงจ้าเจ้าซีมีในทุกเดือนทำเป็นเมลเล่แต่ช่วงการนักข้าวซีไม่ได้ให้มุสบิดอติมิทันต้องเป็นจ้าวเลยทุกเดือนเช่นกันปีนี้เจ้าหน่วยเปลี่ยนผู้นักกุลเชยมาเจ้าหน้าเจ้าหน่วยนักข้าวซีจับผู้ไม่จับผู้นักปฏิบัติปีก่อนเลยปีนี้สื่อการดีตาเจ้าโอชดุริปอมมาดาส่งเพื่อเสียระวะที่จังเอพิตริงุชิคันบิดอเต็มเปียปีอเม เมริกามาเจ้าหนี้เปลี่ยนผู้มุสาเดียเป็นสิ่งเดียวกับเจ้าชอยผู้เผยนี่เนี่ยเจ้าหนี้เจ้าด่าคลิงเอรีเจ้าเปลี่ยนลาเจมาในคังซีจับผู้มันจับผู้ในประเทศบีมีวารีป่าวเนี่ยสุนีเวจิมปาเกจาราวาฟลอริดาลูดิชูดิดาริมาโรมีวารีกาตัวคลิงเอรีในคังซีจับผู้มันลูกผู้สูบบีดอติมิทันนันต้องเป็นนามยูริชีวาร์เรได้เมล็กกาเวซีทูลูมียาดีเร่อัตสันเนี่ยเอาคลิงเอรีด้วยเปลี่ยนเนี่ยกาเวบูแต่ช่วงตอนวันชีดูริกาลูลานีราวาจอจิอาปีเนี่ยเฮนรี
ကျွန်တော်တို့ကနှကောင်းစီးတက်မတဲ့ကိုပါသာရွေးချယ်ခွင့်ပေးထားပေမယ့်အခုတော့ကူးစက်မှုကာကွယ်ဖို့အတွက်CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှကောင်းစီးတက်ဖို့စီလီမျက်နှာထပ်မံတိုက်တွန်းပါတယ်
COVID ကာယောဂါဆက်ဖြစ်ကာစားကာလကလေးကနှကောင်းစီးတက်ဖို့လူမလူဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူအဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများကနှကောင်းစီးတက်ဖို့မလိုလားသလိုကာဝယ်ဆေးထိုးဖို့လည်းသုံးဆုံနေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကအစည်းအဝေးကိုကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ် McDonald's မျိုးကခလေးမိဘတူဖြစ်သူဒန်နီယယ်ဒန်နီကအနောက်ကိစ္စဇာရိုင်းဇင်ဒေါ်ဂါရီထက်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစီးတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
American ပြည်သူမှာကိုရိုနာဗိုင်းရပ်စ်ဒေလတာမျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်ကြိုးပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန့်ဖွဲ့လာပါဆေးရုံမှာတက်ရောက်ကုသနေသူတော်တော်များများဟာလည်း COVID ကာကွယ်ဆေးထိုးမထားသူတွေပါဒါအပြင်နောက်ထပ်မျိုးကွဲတွေကြောင့်ထက်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကြောင်းလွတ်ဖို့စိုးရိမ်နေကြပါတယ်ကလေးမိဘတဦးဖြစ်သူ Holly Freeman က
I can really upset that we didn't have a safe choice.
နှာခေါင်းစီးတပ်ဖို့စီမင်းထုတ်ထားပေမဲ့ကလေးတွေကတော့ဒီအနေနဲ့ကြားရောက်မဲ့ဘေးကနေအကအွယ်မဲ့နေပါတယ်။
California, Louisiana, Oregon, Washington, အပြင်တချို့ပြည်နယ်တွေမှာတာဝန်ရှိသူတွေပါဝင်ကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှာခေါင်းစီးမဖြစ်မနေတက်ဖို့စီမင်းထုတ်ပြန်တာဖြစ်တယ်လို့ကိုဗစ်အကြီးအကျယ်ကူးစက်နေတဲ့ဖလော်ရီဒါ၊တက်ဆတ်၊အာကင်ဆော့၊အရီဇိုနာ၊အိုကလာဟိုမာစတဲ့ပြည်နယ်တချို့မှာတော့အစိုးရကြောင်းနေမှာနှာခေါင်းစီးတက်ရမယ်ဆိုတဲ့စီမင်းကိုမဖြစ်မနေလိုက်နိုင်ဖို့မလိုအပ်ဘူးဆိုပ
ကယောဂစတင်ခဲ့တဲ့2020နှစ်ဥပိုင်းကစလို့လူများကြားစိုးရင်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စာသင်ကျောင်းကိုမလွတ်တော့ပဲကိုယ်အိမ်မှာပဲကိုယ်တိုင်စာသင်ပေးကြပါတော့တယ်။ဒီကျောင်း AB သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကယောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစာသင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင်းဆုံးပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလို့ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ဘဲအိမ်မှာပဲစာသင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစာသင်ပေးပါရယ်ဖလော်ရီဒါပြည်နယ်ဘိုကာရက်တန်မြို့ကသင်ကြားရေးထောက်ကူပြုနီကီဝါရစ်က
I want people to know that you can still homeschool
အိမ်မှာပဲစာသင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုယ်လည်းအလုပ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကသမီးနှစ်ယောက်ကိုကျောင်းမလွတ်တော့ရဲအိမ်မှာပဲစာသင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
ဘုံမှန်စာသင်ကျောင်းတွေကိုသွားတယ်လို့ပါပဲဒီမှာလည်းအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်တိတ်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေသင်ကြားလေ့လာရေးပိုထောက်ကူဖြစ်ဖို့ကလေးဆယ်ယောက်လောက်သာလက်ခံထားတာပါဒီသင်ကြားရေးဌာနမှာလေ့လာဖန်တီးမှုကိုလည်းအားပေးပါတယ
် just it's really the incentive is just for kids
တို့အကောင်းဆုံးသင်ကြားပေးကြပါတယ်ကလေးတွေစာသင်ရမှာအကောင်းဆုံးလေ့လာသင်ကြားနိုင်မှသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကံတွေအသုံးပြုနိုင်ဖို့လည်းသင်ကြားပေးပါတယ်အခုလိုမျိုးသင်ကြားရေးထောက်ကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လဲဝါရစ်ကမျှော်လင့်နေတာပါအမေရိကန်သံတမန်ရှင်ဌာနရဲ့စာရင်းကိန်းကဏ္ဍတွေအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာသင်ကြားသူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါတယ်ခင်ဗျာဒီအောင်မျိုးကနာမည်ကျော် Broadway မှာပြသတဲ့ဂီတဖျော်ဖြေပွဲတွေမကြခင်တရင်ပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှာခေါင်းစည်းတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဂီတပြသပွဲလာကြည့်သူပေးသက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်ပြသရုံခမ်းမအတွင်းနင်းနီးကက်ကက်ထန်ရတာကြောင့်လည်းနှာခေါင်းစည်းတက်ဖို့လိုအပ်မှာပါဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway တောင်ရှိသူတွေကပြောပါတယ် COVID-19 ဆက်ရောဂါဆက်ဖြစ်ကာကာလတွေမှာနယူးယောက်ဟာရောဂါကူးစက်မှုဒဏ်အကြီးအကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ9,000လောက်လုံလတ်နဲ့ဖြစ်ခဲ့ပြီးအဲ့ဒီတွေကတချို့လည်းကျန်းမာရေးအမခန့်မရှိတော့ပါဘူးနယူးယောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးတာတွေအလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပျော်မိပါတယ
်ပြည်ဆက်တရုတ်ဆောင်တွေစီစဉ်တင်ဆက်သူ9,000ကျော်ကိုဗစ်ကာဝယ်ဆေးထိုးဖို့လိုအပ်တယ်လို့တရုတ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပေးအသက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါယူဂျာစီကနေအလေလာသူဇမီမရန်က
I mean in all honesty like coming from a military family
တတိမီသားစုကလာတဲ့လူတယောက်အမိနဲ့ကျမအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ချိန်လောက်ထိုးထားပါတယ်အားလုံးလည်းယာတီတုပ်ကွေးကာကွယ်ဆေးထိုးပါတယ် CDC နဲ့သိပ္ပံနီးကြားစမ်းသပ်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းပါမှမရှိပါဘူး
ကာကွယ်ဆေးထိုးဖို့စီမင်းကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ 2020မတ်လကလေးကပိတ်ထားတဲ့ဂီတကားစက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးပင်းစီးကပ်နဲ့ပတ်သက်ပြီးတော့အကြောင်းကြားသွားမှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ရောဂါကူးစက်မှုအခြေအနေကိုကြည့်ပြီးစီးပင်းပြန်ပြောင်းလဲဖို့သုံးသပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကိုအောင်အစီအစဉ်တင်ဆက်တဲ့သုတဆုံးလေးအမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်။
ဒီဘက်တော့ကိုဗစ်ဆရောဂါကြောင့်ဆန်းနေရတဲ့ဒေသခံတွေကိုကူညီမဲ့ဆက်ရုပ်ကလေးကိုစွန့်ကျင်ပစ္စည်းတွေကိုသုံးပြီးသိပ္ပံပညာရှင်တွေအကူအညီနဲ့အင်ဒိုနီးရှားနိုင်ငံဆန်ပြရွာကရွာသားတွေတီထွင်ခဲ့ကြတဲ့အကြောင်း Righteous သတင်းတပုတ်ကိုအခြေခံပြီးပြောပြပေးပါမယ်။ COVID-19 ဖျော့ကန်ကံကိုခံရခြင်းမှာအင်ဒိုနီးရှားရွာသားတွေဟာစိတ်ကိုတွန်းအားပေးဖို့အတွက်ပျော်ရွှင်ဖွယ်အနေနဲ့သိပ္ပံပညာရှင်တွေနဲ့ပေါင်းပြီးဆက်ရုပ်ကလေးတယောက်ကိုတီထွင်ခဲ့ကြပါတယ်။ COVID-19 ကံကိုခံရတဲ့အင်ဒိုနီးရှားနိုင်ငံမှာဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့အနောက်ဂျာဗာပြည်နယ်ရဲ့မြို့တော်ဆူရာဘာယာကတမ်ပေါ်ဂျီဆံပြရွာဒေသခံတွေကသူတို့တီထွင်လိုက်တဲ့ဆက်ရုပ်ကို Delta လို့နာမည်ပေးထားပါတယ်။တကယ်တော့ Delta ဟာကူးစက်ညံကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးရဲ့နာမည်ဖြစ်ပြီးသူတို့မြို့ရွာတွေမှာလည်းကမ္ဘာတခြားနေရာတွေမှာလိုပဲကူးစက်မှုအလွန်များနဲ့သူ့ရဲ့တံကိုပြင်းပြင်းထန်ထန်ခံစားရတာဖြစ်ပါတယ်။ဒီဆက်ရုပ်ကလေးကိုကိုဗစ်ကြောင့်တီချာခွဲပြီးနေနေရသူတွေအတွက်အစားအစာတွေနဲ့အတူစိတ်ပျော်ရွှင်မှုကိုပါပေးနိုင်တာဖြစ်ပါတယ
်။ Agar terima, terima kasih terima. Agar terima, semoga lekas sehat kembali. Assalamualaikum, permisi.
ဟင်းဒီဟင်းရနဲ့အစားအသောက်တွေကိုတယ်လာပေးတဲ့ဆက်ရုပ်ကလေးဟာမြန်မြန်နေကောင်းပါစေလို့အင်ဒိုနီးရှားနိုင်ငံသားတွေရဲ့ဘာသာဘာသာစကားနဲ့ဆူတောင်းပေးနေတာပါဒီဆက်ရုပ်ကလေးကိုဥဆောင်ဖန်တီးသူကအသက်53နှစ်ရှိပြီဖြစ်တဲ့ဆံပြရွာသားတွေရဲ့တကြီးအဆင်ရန်တို့ပ
ါ Karena dengan kondisi Covid dan ada varian baru itu namanya varian Delta maka robot itu untuk sementara saya alih fungsikan sebagai pelayanan masyarakat untuk
အခုကိုဗစ်ပိုးသစ်ဒေါ်တာမျိုးဝဲကိုတွေ့နေရပြီးကိုဗစ် -19 ကူးရသူအရေအတွက်လည်းအများများလာနေတာကြောင့်ဒီဆက်ရုပ်ကိုလူများအတွက်အကျိုးပြုမဲ့နေရာမှာသုံးဖို့ကျွန်တော်တို့ဆုံးဖြတ်လိုက်တာပါဥမာဆိုပိုးသက်ဆေးဖျန်းတာတို့ကိုယ့်အကူတည်တံ့ခွဲပြီးနေနေရတဲ့သူတွေအတွက်အစားအသောက်တွေသူတို့လိုတာလေးတွေပို့ပေးတာမျိုးပါတကယ်တည်းကတကယ်လိုအပ်နေတဲ့သူတွေအတွက်ပဲသူတို့လိုတဲ့နေရာမှာဖြည့်ပေးဖို့ဆက်ရုပ်ကိုပုံစံပြောင်းပြီးခိုင်းပါတယ
်ဆံပြအရွာသားတွေဟာဆက်ရုပ်မှလည်းဒေါ်တာရဲ့ခေါင်းပိုင်းကိုမတော်လို့ရဲ့ rest ကိုသူကလျှက်စစ်ထမင်းဝဟောင်းကလေးနဲ့လှုပ်ပါတယ်။သူ့ကိုယ်ရဲ့ရင်ဘတ်ပိုင်းကိုတော့ TV အဟောင်းတစ်ခုရဲ့အိမ်နဲ့တိဆောက်ထားတာဖြစ်ပြီးသူ့လက်တွေကိုတော့ PVC ပိုက်လုံးနဲ့လှုပ်ထားပါတယ်။သူ့အတန်ကတော့တကြီးအဆယ်အတူကတော်ရဲ့အတန်ပါ။ COVID ကြောင့်တီးတန့်ခွဲပြီးနေရတဲ့သူတယောက်ယောက်ရဲ့အိမ်ရှိကိုရောက်ရင်သူမရဲ့အတန်နဲ့ဆလမ်ပါလေးကိုတော့ပထမနှုတ်ဆက်ပြီးပစ္စည်းပို့ဖို့ရောက်နေတယ်လို့အတန်ပေးပါတယ်။သိပ်ပြီးရင်ကျိတဲ့ဆက်ရုပ်မကလေးဒေါ်တာဟာကျေးဇူးတန်စကားကိုပြောရတယ်လို့နေမကောင်းတဲ့သူအများနေပြန်ကောင်းလာစေဖို့လဲဆုတောင်းပေးတတ်ပါလေ
Kaya robot Delta ini kan saya sangat sederhana sekali karena bahannya juga dari pot dari panci bekas dari box TV sehingga pada saat pembuatan itu memang betul-betul murni saya memakai jadi intinya kami mengolah sampah yang ada
di delta soyu bi sok tha mon ma pe chin ma le tu bo ma tong lo de o ri khwat de tv o hong ni ne lout tha la ba di soyu ko ma tong lo be swin pit tha de pc o hong ni ne be lout pho chano sin sa ka ja de twat chano lo yak kwat the ga swin pit pc hong ni ne lout khe ba de da ga soyu thout soyu da ma mho tai ban ni ja swin ni ja lout tha de soyu ne do ma tu ba u da ha chano lo ye phan ni mu de khu ba
ဒေါ်တာကလေးဟာဆံပြရွာထဲမှာကိုဗစ်ကရောဂါအတွက်တပတ်ကိုတစ်ချိန်ပိုးသက်ဆေးဖြန်းပေးပါတယ်။သူ့ကိုခိုင်းနေဆိုရင်အဝေးသိန်းခလုတ်ကိုသုံးရတာဖြစ်ပြီးပေ6ရွာလောက်အကွာကနေဆက်ကိုထိန်းချုပ်ပြီးမောင်းနေရပါတယ်။အစင်ရန်တို့ကတော့ဒီတဲ့ပိုးပြီးဝေးတဲ့နေရာကနေထိန်းနိုင်ဖို့အတွက် internet ကိုသုံးပြီးဖုန်းနဲ့ထိန်းချုပ်ဖို့ဆက်ပြီးကြိုးစားနေပါတယ
် robotnya kan diimplementasikan langsung di kampung ya jadi tidak berupa robot yang high tech seperti itu jadi cukup simple untuk dasarnya sendiri ada sasis dari mobil mainan
di area mah ada tunggu di sana lah dan juga ada ini di dunia dong saya itu juga enggak apa-apa juga sih sih nih lah အောက်ခြေမှာကလေးကစားစရာကားရဲ့အောက်ခံအထိုင်ကိုသုံးထားပြီးစွန့်ရင်အတွက်ဘက်ထရီကိုသုံးထားပါတယ်။ဆက်ရုပ်ဆုပ်ရှားဖို့အဝေးရင်းခလုတ်နဲ့အမိန်ပေးနိုင်ပါတယ်။ဒီလိုအမိန်ပေးရတဲ့အခါ Accurator စနစ်ကိုသုံးပါတယ်
။ Telecom သိပ္ပံနဲ့နေပညာဌာနကလက်ထောက်ကတိက Venezian MN Arab Motor King ကရက်စစွန့်ရင်ကိုသုံးပြီးရွေးရှားအောင်လုပ်ပေးတဲ့ Accurator ဆက်ပါတယ်ဒီဆက်ရုပ်ကလေး Delta ကို Surabaya မှာရှိတဲ့Telecom နဲ့ HE တမ်းမနည်းပညာတက္ကသိုလ်နှစ်ခုကသိပ္ပံပညာရှင်တွေအကူအညီနဲ့တည်ဆောက်ခဲ့တာဖြစ်ပါတယ်။ဆက်ရုပ်ရဲ့ဘက်ထရီက12နာရီလောက်ခံပါတယ်။ HE တမ်းမနည်းပညာတက္ကသိုလ်ကဆရာမတူဖြစ်တဲ့အနန္ဒီယာရာချမာဒဝိချာညီကတော့
Prosesnya sendiri dari warga sebagai pelaksana, jadi pelaksana membuat dan sebagainya. Kemudian kami dari kampus itu kami mensupport segala macam kebutuhan yang dibutuhkan oleh warga.
Jika kalau dah ada ni kurang di sini, tanjir ni sudah terbawa. Dah kau cuma kerja juga, tapi si pasar itu, terus lu ada di sini lagi dia, tapan gue bawa kunci bila lah. Terus di sini aku di sini ke cemale, terus lu amen ni sendiri, dia sebut si ini pada bi, suami ajan bila le, jauh ni apa ni yo.Mr. Asian Tondo အဖွဲ့နယ်ပါဆွေးနွေးတာပ
ါအစကတော့ဒီဆက်ရုပ်ကလေးကိုစားတောက်ဆန်းစပွဲလို့ဖြစ်နေတုံးဖို့စဉ်းစားပြီးတည်ဆင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ COVID ကရောဂါကြောင့်ခံလာအချိန်မှာတော့ဒေသခံတွေအတွက်အဆင်ပြေစေဖို့ဆက်ပြီးကြံစည်ခဲ့ကြတာပါတန်ပေါက်ချီစံပြရောဟာစွန့်ပစ်ပစ္စည်းတွေကိုအကျိုးရှိတဲ့နေရာမှာပြန်ပြီးသုံးနိုင်အောင်လုပ်တဲ့နေရာမှာနာမည်ကြီးတဲ့ရွာကလေးပါစွန့်ပစ်ပစ္စည်းဟောင်းတွေနဲ့တိဆောက်ထားတဲ့ဒီဆက်ရုပ်ကလေးဒေါက်တာကိုအောက်ကလဆန်းမှာစပြီးသုံးနိုင်ခဲ့တယ်ဆိုတော့တင်ပြရင်ဒီသတင်းပတ်သက်တိတ်ပံတဲ့မြေပညာဇန္နာကိုဒီမှာပဲဇန္နာလိုက်ပြန်စေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ကြရတာဖြစ်ပါလေရှင်။တောက်ကြညာရဲ့အဖက်ဆင်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ COVID-19 ရောဂါပိုးတွေ့ရှိသူက3456ရောက်နဲ့သေဆုံးသူဟာ2012ဦးရှိပါတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည7နာရီမှာသတင်းထုတ်ပြန်ပါတယ်။ဒါကြောင့်အခုဆိုရင်တော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းက 34,186 ဦးရှိသွားပြီဖြစ်ပြီးသေဆုံးသူပေါင်းက 12,859 ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။ကျန်းမာရေးတကယ်ထုတ်ပြန်နေတဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်သေဆုံးသူအရေအတွက်ဟာပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတလုပ်သားတွေကခန့်မှန်းထားကြပါတယ်။မြန်မာစစ်ကောင်းဆောင်ဟောင်းအငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေဟာကိုဗစ် -19 ကပ်ရောဂါကူးစက်ခံရပြီးတော့စစ်ဆေးရုံမှာတင်ထားရတယ်လို့တာဝန်ရှိသူတဦးကိုကိုကားပြီးတော့ AP သတင်းမှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲနေပြည်တော်တိုက်ချောင်းတပ်မတော်ဆေးရုံမှာဦးတန်းရွှေတက်ရောက်ကူးစက်ခံရတာဖြစ်ပါတယ်။သူနဲ့အတူသူ့ရဲ့ဇနီးဒေါ်ကြိုင်ကြိုင်နဲ့ပါဝင်တယ်လို့အမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြာသပတေးနေ့မှာပြောပါတယ်။အသက်88နှစ်အရွယ်ရှိတဲ့ဦးတန်းရွှေရဲ့ယောဂါကဘလောက်ထိပြင်းထန်တယ်ဆိုတာမသိရပါပဲ။အခုခါမှာတော့သူ့ရဲ့ကျန်းမာရေးဟာတည်တည်ငြိမ်ငြိမ်ရှိပါတယ်လို့အမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်း Writer သတင်းမှာထပ်ရေးထားပါတယ်ရှင်။COVID-19 ကာယောဂါကာလအတွင်းမှာမြန်မာနိုင်ငံမှာအသက်ဆုံးရှုံးသွားရသူတွေအတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Thomas L. Bider ကပြောကြားလိုက်ပါတယ်အမေရိကန်တန်ယုံကဒီကနေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူ့အနေနဲ့အမေရိကန်တန်ယုံရဲ့ကိုယ်စားဝမ်းနည်းစိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာတော့စစ်တပ်ကနေအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဒီကနေ့မှလည်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတဝန်းကမြို့တွေမှာဆရာနာရှင်ဖြုတ်ချရေးလူမှုဆန္ဒပြတပိတ်တွေဆက်ပြီးတော့ဖြစ်ပါတယ်မန္တလေးမှလည်းဒီကနေ့ဘာသာပေါင်းစုံပါဝင်တဲ့လူငယ်တွေရဲ့ တပိတ်ဆက်ပြီးတော့ချီတက်ဆန္ဒပြပြီးဒေါ်ဆန်းစုကြည်ပါဝင်ဖမ်းဆီးခံထားရသူအလုံးပြန်ပြီးတော့လွတ်ပေးဖို့ဆုတောင်းခဲ့ကြပါတယ်ရှင်။တောက်ကြညာအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုအောင်မြတ်သူနဲ့ကိုရန်နိုင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါတယ်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက် VOA ရဲ့သောတာရှင်တွေအားလုံးကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါပါရှင
This program has